ဒီမနက်ကမှဖြစ်နေတဲ့လူမှုဘေးဒုက္ခကြီးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးစားနပ်ရိက္ခာနဲ့ကလေးသငယ်များရေးပေါ်ရန်ပုံငွေအဖွဲ့တွေပူးတွဲပြီးတော့ဒီမနက်ငံကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့ပြည်ပခါတွေအဆုံးသတ်ဖို့တောင်းဆိုတဲ့ကြေညာချက်ထဲမှာအခုဆိုရင်ယေမန်နိုင်ငံမှာစစ်ပွဲတွေဖြစ်ပွားနေတာရပ်ပေါင်း1000ကျော်သွားခဲ့ပြီဖြစ်တယ်လို့ပြောထားပါတယ်။ယေမန်နိုင်ငံကပြည်ပခါတွေဟာကမ္ဘာပေါ်ကအဆိုးအဝါဆုံးလူမှုကပ်ဘေးဒုက္ခကြီးကိုဖြစ်ပေါ်စေခဲ့တယ်လို့အဲ့ဒီဖော်ရေးကပြောပါတယ်။ဒီမနက်ငယ်လူဦးရေ85ရာခိုင်နှုန်းဟာလူသားချင်းစာနာတဲ့အကူအညီတွေကိုလိုအပ်နေပြီးတော့အဲ့ဒီအကူအညီတွေမရဘူးဆိုရင်ဒီမှာရှိတဲ့ကလေးငယ် 17.3 သန်းအနေနဲ့လည်းရှင်းနိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဒီမနက်ငယ်သားအနည်းဆုံး60ရာခိုင်နှုန်းလောက်ဟာစားနပ်ရိက္ခာလုံလောက်မှုရှိနေပဲ16သန်းလောက်ကတော့တန်ရှင်းတဲ့ရေနဲ့မင်္ဂလာစနစ်ကိုမရရှိပဲဖြစ်နေပါတယ်နောက်တပြည့်နောက်ထပ်လူအများပြားလည်းအချိန်ကကျန်းမာရေးဆောင်ရှားမှုတွေမရှိပဲဖြစ်နေတယ်လို့ဆိုပါတယ်ဒီမနက်ညမှာနိုင်ငံတကာကထောက်ခံခဲ့တဲ့တမမဲဆူအဟာဒီကိုထောက်ခံသူတွေနဲ့ဟူဒီသဘုံတွေကြားမှာ2015ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့နိုင်ငံထဲမှာမတည်မငြိမ်ဖြစ်နေကြတာဖြစ်ပါတယ်ခင်ဗျာ။